အီဂျစ်သမ္မတဟောင်းမိုဟာမက်မော်စီကို2012ခုနှစ်တုန်းကဆန္ဒပြသူတွေကိုတပ်ဖြတ်မှုနဲ့ဆက်နွယ်ပြီးထောင်ဒဏ်20ကျခံဖို့ဒီကနေ့အင်ကာနီမှာအီဂျစ်တရားရုံးတစ်ခုကအမိန့်ချလိုက်ပါတယ်။သမ္မတဟောင်းမိုဟာမက်မော်စီမွတ်စလင်ညီကိုရောများအဖွဲ့တွေက12ဦးလို့နဲ့သူတို့ရဲ့ထောက်ခံသူတွေဟာချိန်ချောက်မှုအကြမ်းဖက်မှုတို့အတွက်အပြစ်ရှိတယ်ဆိုပေမဲ့လူသားမှုမမြောက်ဘူးလို့တရားရုံးကဆုံးဖြတ်ခဲ့တာကြောင့်မစ္စတာမော်စီဟာတည်တံ့ချမှတ်ခံရနိုင်တဲ့အရေးကနေလွတ်မြောက်ခဲ့ပါတယ်။တရားရုံးတွေကဟန်တာနိုင်ခြင်းမရှိတဲ့လုပ်ပိုင်ခွင့်အာဏာကိုသမ္မတဟောင်းမစ္စတာမော်စီကရယူမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုစန့်ကျင်ခဲ့ကြတဲ့ဆန္ဒပြသူတွေကိုမော်စီထောက်ခံသူတွေကတိုက်ခိုက်ခဲ့ကြတဲ့အီဂျစ်သမ္မတနန်းတော်အပြင်ဘက်ကအဓိကရုံးနေနဲ့ဆက်နွယ်ပြီးစွဲချက်တင်ခံခဲ့ရတာဖြစ်ပါတယ်။မစ္စတာမော်စီဟာအီဂျစ်နိုင်ငံရဲ့ပထမဆုံးဒီမိုကရေစီနည်းကျတင်မြှောက်ခံရတဲ့သမ္မတလည်းဖြစ်ပါတယ်။နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့သမ္မတဟောင်းဟော့စနီမူဘာရက်ကိုဖြုတ်ချနိုင်ခဲ့တဲ့ထင်ရှားတဲ့လူမှုလှုပ်ရှားမှုနောက်ပိုင်းလွန်ခဲ့တဲ့၄နှစ်ကျော်ကာလကအီဂျစ်နိုင်ငံရဲ့အနာဂတ်ပိုပြီးကောင်းမွန်လာရမယ်ဆိုတဲ့ဂရိကဝတ်နဲ့မစ္စတာမော်စီသမ္မတရာထူးကိုလက်ခံရယူခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတဟောင်းမော်စီရဲ့မူဝါဒတွေကိုလူမှုတခဲနဲ့ဆန့်ကျင်ကန့်ကွက်ခဲ့ကြမှုတွေပေါ်ခဲ့ပြီးနောက်မှာတော့စစ်တပ်အကြီးအကဲအဒဲလ်ဖာတာ LCC ကသူ့ကိုရာထူးကနေဖြုတ်ချခဲ့တာဖြစ်ပါတယ်ရှင်။